အမေရိကန်ပြည်ထောင်စုအရှေ့တောင်ပိုင်းဖလော်ရီဒါပြည်နယ်စီဥတီနေတဲ့ဒိုရီယန်ဟာရီကိန်းမုန်တိုင်းဟာတောက်ကြနေမှာဘာဟာမားကျွန်းစုအနောက်မြောက်ပိုင်းကိုရွေ့လျားလာနေပါတယ်ဒိုရီယန်ဟာရီကိန်းဟာပြင်းအားအဆင့်3လောက်ထိရှိလာတဲ့အတွက်အလွန်အန္တရာယ်ကြီးတဲ့အနေအထားဖြစ်ပါတယ်။ဖလော်ရီဒါကုန်းတွင်းပိုင်းကိုတနင်္လာနေ့မှာမုန်တိုင်းဝင်ရောက်မယ်လို့ခန့်မှန်းထားတာကြောင့်ဒီပြည်နယ်အတွင်းနေထိုင်တဲ့မြန်မာနိုင်ငံသားတွေမုန်တိုင်းအန္တရာယ်အတွက်ဘလောက်ပြင်ထားကြတယ်ဆိုတာကိုဆက်သွယ်မေးမြန်းထားတဲ့ဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်
။တောင်အမေရိကတပ်ရဲ့မြောက်ပိုင်းကရီဘီယံပင်လယ်ထဲမှာအစပြုခဲ့တဲ့ဒိုရိန်းမုန်တိုင်းဟာပျူတိုရီကိုအရှေ့ဘက်ကိုဖြတ်ကျော်ပြီးတောက်ကြနေ့မှာတော့ဘာမှကျွန်းစုအနောက်မြောက်ပိုင်းကိုဥတီသွားနေတာပါပြင်းအားအဆင့်3လောက်ထိရောက်လာနေတဲ့ဒီမုန်တိုင်းဟာမကြာခင်ရက်ပိုင်းတွင်းမှာပဲဖလော်ရီဒါပြည်နယ်ကိုရောက်လာနိုင်တာကြောင့်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ပိုလန်ခီးစင်ကိုဖျက်သိမ်းပြီးမုန်တိုင်းအခြေအနေကိုစောင့်ကြည့်နေတယ်လို့ဖလော်ရီဒါပြည်နယ်ရဲ့ပြည်ရင်းကာကွယ်ရေးအရန်တပ်ဖွဲ့ကဗိုလ်ချုပ်ဂျိမ်းစ်အဖတ်ကလည်းတောက်ကြနေ့ညနေပိုင်းမှာပဲတပ်သား2000ကိုချထားခဲ့တယ်လို့ပြောပါတယ်ဘာဟာမားအစိုးရကဘာဟာမားအနောက်မြောက်ပိုင်းကိုဟာရီကိန်းစောင့်ကြည့်သတိပေးချက်ထုတ်ပြန်ခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းဖလော်ရီဒါပြည်နယ်ကိုအရေးပေါ်အခြေအနေကြေညာခဲ့ပါတယ်။ဒိုရင်းဟာရီကိန်းမုန်တိုင်းဟာအခုခါမှာလေတိုက်နှုန်းပြင်းအားတနအီကို115မိုင်နှုန်းနဲ့ရွေ့ရှားနေတာပါ။ဖလော်ရီဒါပြည်နယ်ကိုတနင်္လာနေ့အလောက်မှာရောက်လာနိုင်ပြီးလေတိုက်နှုန်းတနအီကိုမိုင်130လောက်ထိဖြစ်သွားနိုင်တဲ့ဟာရီကိန်းမုန်တိုင်းပြင်းအားအဆင့်4ကိုရောက်လာနိုင်တယ်လို့American Hurricane Center ကခန့်မှန်းထားပါတယ်။မုန်တိုင်းရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီး Florida ပြည်နယ်အုပ်ချုပ်ရေးမှူး Ron DeSantis ကတောက်ကြံတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
်။ This is the one constant on this storm, you know, the track has been here or there and there's been a lot of uncertainty. But the one thing that's been pretty certain is that this thing's been getting
ဒီမုန်တိုင်းကိုတိတိကျကျစောင့်ကြည့်လေ့လာမှုအရဆိုရင်သူ့လာရဟာဟိုဒီရွေ့နေပေမဲ့ကျွန်တော်တို့ပြောနိုင်တာတခုကတော့သူဟာတဖြည်းဖြည်းအားကောင်းလာတာပါပဲ။ကြိုတင်ခမန်းချက်တွေနဲ့ကိုက်ညီနေပြီးသူ့ပြင်းအားကပုံမှန်တိုးလာနေတာကြောင့်ဖလော်ရီဒါကိုရောက်လာတဲ့အခါမှာပြင်းအားအဆင့်၄အထက်ရှိနိုင်တဲ့ဟာရီကိန်းမုန်တိုင်းကြီးဖြစ်လာဖို့ရှိပါတယ်
။အားပြင်းဟာရီကိန်းမုန်တိုင်းကြောင့်ဖလော်ရီဒါပြည်နယ်တလွှားလေတံရောမိုးတံပါခံရနိုင်တဲ့အတွက်သတိပေးချက်တွေကိုစောင့်နှားထောင်ပြီးလိုက်နာကြဖို့လည်းသတိပေးခဲ့ပါတယ်။ဖလော်ရီဒါပြည်နယ်အနောက်ပိုင်းတမ်ပါမှာနေထိုင်တဲ့ဒေါက်တာဒေါ်နီနီကဖလော်ရီဒါမှာအရှိပဲကမ်းတစ်လျှောက်ကအန်ဒီယပူကြီးနေတယ်လို့ပြောပါတယ်
။ Florida state တစ်ခုလုံးရဲ့ East Coast ပေါ့နော် Jacksonville နောက်ကစပြီး Miami ထိကိုစိုးရင်ပို့ရှိတယ်လေ
။ဟုတ်ကဲ့အရှိပဲကမ်းတစ်လျှောက်ပေါ့နော်
။အရှိပဲကမ်းတစ်လျှောက် Florida state အရှိပဲကမ်းတစ်လျှောက်ဟို command ထားတော့သူ West Palm Beach beach လောက်အနေနောက်ကိုပြောတယ်။ So the category 1 နဲ့ category 2 category 2က Friday ရင်းရနေပေါ့။စနေနေ့ကျတော့ category 3ဖြစ်သွားပြီ။အဲ့ဒါစနေနေ့ညနေ115 per miles per hour. ပြီးတော့ category 40ဖြစ်မယ်လို့ပြောတယ်။သူ landfall လို့ category 4နဲ့ဝင်မယ်လို့ပြောတယ်။အဲ့ West Palm Beach area လောက်ဖြစ်မယ်လို့တူတယ်။ဘာလို့အဲ့ဘက်ကတော့ evacuation လုပ်ဖို့များတယ်။ကျောင်းတွေရောပိတ်လိုက်ပြီ။ကျောင်းတွေ university တွေအကုန်လုံးပိတ်ချလိုက်ပြီ။ Florida state ကလည်းသူက state of emergency လုပ်လိုက်တယ်လေ
။ဟုတ်ကဲ့ပါ။အခုလောလောဆယ်တော့မပြောင်းခိုင်းသေးဘူးပေါ့နော်။
မပြောင်းခိုင်းသေးဘူး evacuation မလုပ်ခိုင်းသေးဘူးလောလောဆယ်သူတို့ကြည့်နေတော့မှရှိသေးတယ်။ဒီနေ့ညနေတနင်္ဂနွေလောက်မှပဲ order ထွက်မယ်ထွက်မယ်။ဒါပေမဲ့လောလောဆယ်ကတော့ဒီကအခုပြေနေကြပြီပေါ့နော်။အဲ့လိုဓာတ်ဆီကိုစားအပြည့်ဖြည့်ထားကြတယ်။ပုံလောင်ထားတယ်အဲ့လိုမီးရတဲ့ခါကျတက်သွားတတ်တယ်လေ
။ဟုတ်ကဲ့။
ဒီလောက်အဲ့ဒါမနစ်ကမီးပွင့်တဲ့လောက်ပြတ်တော့အဲ့လို gas ကိုတော့ဘာလို့ဝယ်ထားတာပေါ့
။
battery တွေ၊ gear တွေဘာတွေဝယ်ထားရတယ်အဲ့လိုပဲဓာတ်ဆီဖြည့်ထား။
မြန်မာအများစုနေထိုင်ရာဖလော်ရီဒါတောင်ပိုင်းအစွန်မှာရှိတဲ့မီယာမီမြို့အခြေအနေကရောဘယ်လိုရှိပါလဲမီယာမီဒေသခံမှတ်ဟန်စုရင်ကအခုလိုပြောပါတယ
်မီယာမီမှာတော့အခုလောလောဆယ်ရတော့ဗောနော်လူတွေကတော့ဟာရီကိန်းလာလို့ရှိရင်ထုံးစံတိုင်းပြင်းတဲ့အတိုင်းရေတို့အစာအသောက်တို့ဗောနော်သူတို့စတိုးမှာတော့ရေကမနေရညနေရေတွေကရေမရှိတော့ဘူးဗောနော်ရေပြတ်သွားပါပြီကိုတော်မှရေသုံးကက်ကိုရဖို့မနေလူထားရတဲ့အဲ့တဘောမျိုးဖြစ်နေတာဗောနော်သူတို့မီယာမီကတော့ကဲလို့ဒီလိုပြထားတဲ့လမ်းကြောင်းတိုင်းဝင်မယ်ဆိုတော့အဖျားခက်တဲ့သဘောပေါ့နော်မိုးကြီးမယ်နေရင်းတိုက်မယ်အဲ့ဒီလောက်ပါပဲဒါပေမဲ့ညသတင်းမှာပြောပုံရဆိုလို့ရှိရင်တော့မိုင်ယာမီကနေပြီးတော့ဒီတိုနာဘီချ်ပဲအချိန်မရွေးလမ်းကြောင်းပြောင်းသွားနိုင်တယ်ပေါ့တကယ်လို့အရင်ဆိုးရွားလာလို့ရှိလို့နီးတဲ့နေရာကလူတွေကတော့ evacuation လုပ်ဖို့လိုလာလို့ရှိရင်လုပ်ဖို့တက်ကိုသူတို့အကုန်လုံးပြင်ဆင်ထားရတယ်အနှစ်တိုင်း hurricane season စပြီဆိုလို့ရှိရင်ဒီ county တွေကနေပြီးစာတွေပို့ပါတယ်အများနဲ့အစင်တက်လုပ်ထားမယ်တစ်တာလေးတစ်လုံးနဲ့ပေါ့နော်ဆိုတော့အခုတောက်နေကြဆေးတွေအရေးကြီးစားရစားတန်းတွေအိမ်ကြီးနှစ်စုံလောက်ရယ်အဲ့လိုမျိုးလေးတွေထားတယ်တစ်တာတစ်လုံးအများနဲ့စုကပြင်ထားရပါတယ်မှာ
ဖလော်ရီဒါတောင်ပိုင်းမှာမြန်မာမိသားစု300ဝန်းကျင်လောက်နေထိုင်မယ်လို့လည်းခန့်မှန်းပါတယ်။တကယ်လို့မုန်တိုင်းကြောင့်ကားလမ်းတွေပိတ်ပြီးစားတောက်ကုန်တွေပြတ်မှာကိုဒေသခံတွေစိုးရိမ်နေကြတယ်လို့လည်းပြောပါတယ်။